ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်နီရဲ့ခရီးစဉ်ကနေနေရပြန်ရေးအစီအစဉ်တွေအတွက်တွန်းအားပေးနိုင်ဖို့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။မဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းရိုဟင်ဂျာမွတ်စလင်တချို့နဲ့တွေ့ဆုံရမှာတော့အခြေခံအခွင့်အရေးတွေရရှိဖို့လိုအပ်နေကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆူမွန်ကပြောပြပေးမှာပါ
။ဟုတ်ပါတယ်။ပရိပခါတွေကြောင့်ရခိုင်ပြည်နယ်ကနေထွက်ပြေးသွားရသူတွေရောကျန်နေသေးတဲ့မွတ်စလင်တွေပါတနည်းကြော်ကြာလာတဲ့အချိန်အထိအခြေအနေတွေမတိုးတက်သေးတဲ့အပေါ်အားမရတဲ့သဘောထားတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာပြောဆိုနေကြတာပါမဟာမင်းကြီးရဲ့မောင်တော်မြို့ခီးစဉ်အတွင်းမှာဒုက္ခသည်တွေနဲ့တွေ့ဆုံရမှာလဲအလားတူအခက်အခဲတွေကိုတင်ပြခဲ့ကြတယ်လို့မောင်တော်မြို့နယ်မြို့သကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထုံးကပြောပါတယ
်သူကဟိုတန်တော့ပြင်သွားတယ်နေ့လီ7နာရီကျော်ပေါ့တန်တော့ပြင်သွားပြီးတော့အမှလူလူကျွန်တော်လူလူနဲ့သွားတွေ့တယ်သွားတွေ့တယ်ဆိုပေမဲ့ဒီအစိုးရလူတွေကလည်းသူနဲ့အတူပါတယ်ဆိုတော့ကျွန်တော်လူတွေကတော့တိတ်ပြီးတော့လွတ်လွတ်လပ်လပ်သူနဲ့စကားမပြောနိုင်သေးဘူးပေါ့နည်းနည်းအချင်းချင်းပြီးတော့ပြေရတယ်အဓိကအပြင်အချင်းချင်းလာသွားရလာရေးကအစတော့တူတူလည်းအဲ့ဒါလူကအဓိကမိသွားတယ်လို့ပြောတယ်ကျွန်တော်လူတွေနဲ့သူတို့နဲ့ဓာတ်ရိုက်ချိနိုင်အောင်စီစဉ်ပြီးတင်တယ်နေရာကူကူမှာအခုကအစိုးရလူတွေကဓာတ်ရိုက်ပါတော့ဘယ်သူမှကိုခံစားနေရတဲ့ဟာတွေကိုခံစားနေရတဲ့ဟာတွေကအတူတူကျွန်တော်တို့ကိုအစိုးရကနေဒီလိုဥပဒေအရရောဥပဒေအပြင်ဒါကရောသူတို့ကဒီလိုနေသိနေလို့ကျွန်တော်တို့အဲ့အဖန်ကြီးပဲပြောရတယ်ဆိုတော့ကျွန်တော်အစူရရှိမှာကျွန်တော်တို့ဒီလိုပြီးနေနေတဲ့လူတွေရှိမှာကျွန်တော်တို့ဒီလိုပြီးနေနေပါလေဆိုပြီးတော့ဒီတူမှဒီမှာမပြောရဘူ
းရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေအနေနဲ့လွတ်လပ်စွာသွားလာခွင့်တဲ့အခြေခံလူခွေရေးနိုင်ငံသားခွေရေးတွေရရှိဖို့အပါအဝင်အခြေခံအခွေရေးတွေရရှိဖို့လိုအပ်ချက်တွေရှိတည်တယ်လို့လည်းဦးလာထွန်းကပြောပါတယ
်ဘာလို့လို့ပြီးရင်ညီမတို့အတွက်အဆင်ပြေတယ်ညီမတို့ရဲ့တူတည့်ရဲ့တူတေရာတူတေကြောင့်မှကျွန်တော်ဘာလို့ကိုယ်နိုင်လဲဆိုတော့သူကမိတယ်အခက်အခဲကတော့အများကြီးရှိတယ်ကျွန်တော်ကအတွက်လာရဲအလွတ်ခိုင်းပြီးလုပိုင်ခြင်းရဲဒါရီလုပိုင်ခြင်းရဖို့ကကျွန်တော်ကအရင်ဆုံးနိုင်ငံသားအဖြစ်အပြန်နဲ့ဖြူခံရဖို့လူတွေကျွန်တော်ကအဲ့ဒါကြီးအတိအကပြောတော့တယ်ဆိုတော့ဒီလေကျွန်တော်တို့မှာဒီနိုင်ငံသားကြေတနာကိုအစိုးရနဲ့နဲ့ကန်ကန်ပြည်ရှင်းပြည်နယ်ဆိုလို့ရှိရင်ခြံတဲ့အပိုင်းတွေကအလူလူအစီပြေလာမယ်
ရခိုင်ပြည်နယ်မြောက်ပိုင်းကပရိပခါတွေကြောင့်ထွက်ပြေးခဲ့ကြရပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဆက်ချမှာဂျားခန်တဲပြည်မှာခိုလုံနေကြရတဲ့ထောင်ထဲချီတဲ့ရိုဟင်ဂျာတွေဟာလည်းတတိကျော်ကြာလာတဲ့အထိတိုးတက်မှုမရှိတဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့ဖြေရှင်းပေးဖို့လိုအပ်ကြောင်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးဒီလ်မိုဟာမက်ကပြောပါတယ
်။ပါရလာကတ်ပရှိပါတယ်ကျွန်တော်လောလောဆယ်နေရေးတားရေးစားရေးတောက်တော့ကဲကဲဝါချင်တို့ယွာချင်တို့ကူယွာကူအမြန်ဆုံးပြန်ရကိုအကွဲရကိုရပြီမှာအမြန်ဆုံးပြင်စေချင်ပါတယ်ကျွန်တော်ဒီလိုဒီမှာစိတ်မနေရှိစက်ပြေမနေရှိဘူးကျွန်တော်မဟာမင်းကြီးစီမက်ဆေ့ချ်ပို့ရှင်တာကကျွန်တော်ယူအားကျွန်တော်နိုင်ငံကျွန်တော်ဒေသကျွန်တော်အမြန်ဆုံးကျွန်တော်ပြန်ပို့မလို့ကျွန်တော်ပြန်ပို့လို့ကိုအကွဲရကိုစုံကြောင်းတော့အကွဲရကိုပြန်ပြီးတော့ပြည်ပကျွန်တော်နိုင်ရကိုပြန်ပြီးတော့ပို့ဆောင်တော့ကျွန်တော်မက်တိုက်ခံတာပါ
2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲခေစခန်းတွေကိုစီးတင်တိုက်ခိုက်ခဲ့တဲ့ ARS ရိုဟင်ဂျာအစိုးရအဖွဲ့ကိုမြမလုံးကျုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆေးရေးတွေရဲ့နောက်ဆက်တွဲဖြစ်တဲ့တိမ့်တဲ့ချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေခဲ့ကြရတာပါမြမအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိပ္ပယ်ပြုလက်မှတ်ထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR နဲ့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံတို့ကြားတိကျလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုထိအကောင့်ထဲမပေါ်နိုင်ပဲဖြစ်နေတဲ့အပေါ်မှာလည်းတိုင်ကြဂျားခန်တဲ့ပြည်မှာခိုလုံနေသူဒုက္ခသည်တွေစိတ်ပြတ်နေကြပါတယ
်ကျွန်တော်အကောင့်လုံးလွှဲချတော်တော်ရှိပါတယ်ဒီမှာ BNGO အဖွဲ့စီကလာခွင့်မရှိဘူးICIC ကပဲလာခွင့်ရှိတယ်ဒါပေမဲ့သူတို့လည်းတိတောက်ခွင့်လို့မရဘူး။နောက်ကျွန်တော်စီပညာရေးချမှာရေးစီအကောလုံးတော့တော့လာခွင့်တော့ဆုံးရှုံးနေပါတယ်။ကျွန်တော်ဒီမှာကုနိုင်ငံအရှေ့တော့ရင်ကျွန်တော်ကုရင်ကုပြည်နယ်ကဘောစပြလို့ရအောင်သောင်းမြောဆောင်းနေတာပါ။အခုဒီ ဒီဟာဆောင်းတုံးပဲရှိပါတယ
်ဒုက္ခတေပြဆိုင်ရာမဟာမင်းကြီးရဲ့ခီးစဉ်တွင်မှာတော့မောင်တော်ခရိုင်အုပ်ချုပ်ရေးမှုနဲ့တွေ့ဆုံခဲ့ပြီးတော့ညီမအစိုးရနဲ့ကုလသမဂ္ဂတို့ကြားလက်ပတ်ရေးထိုးထားတဲ့ဓာတ်လည်မှုစာချုပ်လွှာကိုအကောင့်ထည့်ဖို့ရေးတက်တဲတွုံးပြေးရေးကိစ္စရခိုင်ပြည်နယ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတို့ကြားပေါင်းဆက်ကြီးတိုင်းရေးအစည်းအဝေးလုပ်ဖို့ကိစ္စဒေရဲစုခွာထွက်ပြေးသွားသူတွေပြည်လည်လက်ခံရေးလုပ်ငန်းကိစ္စ NVC ကပ်ပြားကိစ္စစတာတွေကိုဆွေးနွေးခဲ့ကြောင်းလည်းတကယ်ကြ ాయి ဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမမင်းမြန်တင်ပြသွားတော့ပါရှင်